နိုင်ငံတော်သမ္မတဦးထင်ကျော်ကအစိုးရတဲ့လက်ထက်မှာတာဝန်ထမ်းဆောင်မဲ့ဝန်ကြီးစင်တွေကိုဒီကနေ့မှလွှတ်တော်ကိုတင်သွင်းလိုက်ပါတယ်။ပြည်ထောင်စုဝန်ကြီးစင်ကိုပဲတင်သွင်းတာဖြစ်ပြီးတော့ဘသူဘယ်ဝန်ကြီးဌာနတာဝန်ယူမယ်ဆိုတာကိုတော့တရားဝင်ထုတ်ပြန်မှုမရှိသေးပါဘူး။ NLD ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်အနေနဲ့ကတော့နိုင်ငံခြားရေးဝန်ကြီးတာဝန်အပြင်တချို့ဝန်ကြီးဌာနတွေကိုပါပူးတွဲကင်တွယ်သွားမယ်လို့သတင်းတွေထွက်နေပါတယ်။ဒီကနေ့ထွက်ပေါ်လာတဲ့ပြည်ထောင်စုအစိုးရတဲ့ဝန်ကြီးစင်နဲ့ပတ်သက်လို့ VOA သတင်းထောက်မမီခါကစုံစမ်းမေးမြန်းပြီးတော့အခုလိုသတင်းပေးပို့ထားပါတယ်။
ပြည်ခဲ့ရပိုင်းက NLD ပါတီကရွေးချယ်တင်မြှောက်လိုက်တဲ့နိုင်ငံတော်သမ္မတကလာမယ့်9နှစ်အတွင်းပြည်ထောင်စုအစိုးရဝန်ကြီးဌာနကို22ဌာနထားရှိဖို့လွှတ်တော်မှာတင်ပြခဲ့တာမှာဒီကနေ့မှာတော့ပြည်ထောင်စုဝန်ကြီးအမည်စင်းရင်းတွေကိုကြေညာလိုက်တာဖြစ်ပါတယ်။ဒါပေမဲ့ဘသူတွေကတော့ဘယ်ဝန်ကြီးဌာနကိုကင်တွယ်မလဲဆိုတာကိုတရားဝင်ထုတ်ပြန်ထားခြင်းမရှိသေးပါဘူး။ဝန်ကြီးတွေရဲ့အမည်စင်းရင်းတွေကိုထုတ်ပြန်ကြေညာတာမှာတော့မွန်အမျိုးသားပါတီကပါတီဝင်တဦးပါဝင်လာပါတယ်။အခြားပြည်ထောင်စုဝန်ကြီးတွေကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလွှတ်တော်ကိုယ်စားလှယ6ဦးပြည်ထောင်စုကျန်းခံရေးနဲ့ဖွံ့ဖြိုးရေးပါတီကလွှတ်တော်ကိုယ်စားလှယ1ဦးနဲ့ပါတီဝင်1ဦးပြင်ပပညာရှင်6ဦးတို့အပြင်တက်မတော်ကာကွယ်ရေးဦးစီးချုပ်ကအမည်စင်းတင်သွင်းတဲ့ဒုတိယပို့ချုပ်ကြီး3ဦးတို့ပါဝင်ထားပါတယ်
။တင်ပြထားတဲ့ပြည်ထောင်စုဝန်ကြီးများအဖြစ်ခန့်အပ်တာဝန်ပေးသင့်တဲ့ပုဂ္ဂိုလ်များရဲ့အမည်စင်းကိုလွှတ်တော်သို့ဖတ်ကြားတင်ပြပါမယ်။1ဒေါက်တာဆန်းစုကြည်2ဒေါက်တာအောင်သူ3ဦးတန့်စင်မောင်4
ဒီနေ့လွတ်တော်မှာပြည်ထောင်စုလွတ်တော်နိုင်ကကဝင်းကြီးနေရာတွေအတွက်ရွေးချယ်ခံထားရတဲ့သူတွေရဲ့အမည်စင်းကိုအခုလိုကြေညာခဲ့ပါတယ်။သာသနာရေးနဲ့ယဉ်ကျေးမှုဝင်းကြီးဌာနမှာဝင်းကြီးအနေနဲ့တာဝန်ယူမဲ့ပြည်ခိုင်ပြိုးပါတီဝင်သူရဦးအောင်ကိုကစိန်ခေါ်မှုတွေနဲ့ကြုံတွေ့ရမှာရှိပေမဲ့အကောင်းဆုံးကြိုးစားဆောင်ရွက်သွားမှာဖြစ်တယ်လို့ VOA မေးမြန်းမှုမှာဖြေကြားခဲ့ပါတယ်။သူရဦးအောင်ကိုဟာတက်မတော်မှာဗိုလ်မှူးချုပ်အဆင့်အထိအဆင့်ဆင့်တာဝန်ထမ်းဆောင်ခဲ့ဘူးသူဖြစ်ပြီးသာသနာရေးဝင်းကြီးဌာနဒုတိယဝင်းကြီးဟောင်းတဦးလည်းဖြစ်ပါတယ်။သူအနေနဲ့သူလှုပ်ဆောင်နိုင်တဲ့မြောက်အစွမ်းကုန်လှုပ်ဆောင်သွားဖို့စိတ်အားထက်သန်နေကြောင်းလည်းသူကအခုလိုပြောပြပါဗျာ
။အကြစီမျိုးစုံစိန်ခေါ်မှုမျိုးစုံကျုံ့ရမှာပါ။ခုနဘာသာရေးစီကံတဲ့မဒီတရင်မှုတွေပေးချဖို့ပြည့်ရမှာဖြစ်ပါတယ်။အဲ့လိုပြည့်ရတဲ့ခါမှာဘုရားပါတီရဲ့ချစ်ပေါ်တဲ့အစိုးရတဲ့နိုင်ငံတိုင်းနဲ့ပြည်ကလက်တွဲပြီးတော့မှာနိုင်ငံရေးတတိဘာရဘာရေးတတိပေါင်းဆက်ပြီးတော့မှာဝင်ဝင်တာဝန်ခံကြပါဖို့ဒီလိုပါမယ်လို့
ဒေါက်ဆန်းစုကြည်ဟာနိုင်ငံခြားရေးဝန်ကြီးဌာနအပြင်ပညာရေးဆက်စစ်နဲ့စွန့်အင်တမနာရုံးဝန်ကြီးဌာနတွေကိုပါပူးတွဲတာဝန်ယူသွားမယ်လို့သတင်းတွေထွက်ပေါ်နေပေမဲ့ NLD ဘက်ကတော့ဒါကိုအတည်ပြုပေးဖို့ညှင်းဆန်နေကြပါတယ်။သူ့အနေနဲ့တာဝန်ယူခဲ့မယ်ဆိုရင်ကာလုံးလို့ခေါ်တဲ့အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီဝင်မှာပါအဖွဲ့ဝင်အနေနဲ့ပါဝင်နိုင်မှာဖြစ်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေ2008အရပြည်ထောင်စုဝန်ကြီးတွေဟာသူ့ရဲ့ယာလူတက်တန်အတွင်းနိုင်ငံရေးပါတီအဖွဲ့အစည်းရဲ့ပါတီလုပ်ငန်းတွေပါဝင်ဆောင်ရွက်ခြင်းမပြုရလို့ပြဋ္ဌာန်းထားပါတယ်။ဒါအပြင်ပြည်အောင်စုဝင်ကြီးအဖြစ်တာဝန်ပေးရခြင်းခံရပါကလွတ်တော်ကိုယ်စားလှယ်အဖြစ်ကနေနှုတ်ထွက်ပေးရမယ်လို့လည်းဖွဲ့စည်းပုံမှာညွှန်းဆိုထားပါတယ်။ NLD ပြောခွင့်ရဦးစောမြင့်မောင်ကဒေါက်ဆန်းစုကြည်ရဲ့အနာဂတ်နဲ့ပတ်သက်လို့သူကအခုလိုပြောပြပါတယ်
။ပါတီရဲ့လုပ်ငန်းတွေမှာပါဝင်ဆောင်ရွက်ခြင်းမပြုရဆိုတာပါတီကနေထွက်ပေးရမယ်အမှမဟုတ်ပါဘူး
။လာမယ့်9နှစ်အတွင်းမှာပထမဦးဆုံးအနေနဲ့ထူးထူးခြားခြားပါဝင်လာမယ့်အသစ်ဖွဲ့စည်းလိုက်တဲ့တိုင်းရင်းသားရေးရာဝင်ကြီးဌာနမှာတာဝန်ယူဖို့အတွက်မွန်မျိုးသားပါတီကနိုင်သက်လွင်ကိုရွေးချယ်ထားပါတယ်။ဝင်ကြီးနေရာတာဝန်ယူမဲ့နိုင်သက်လွင်ကသူ့အနေနဲ့တိုင်းရင်းသားစီးလုံးညီမျိုးရေးအတွက်ပြည်တွင်းငြိမ်းချမ်းရေးကြဖို့ဥတီဆောင်ရွက်သွားမယ်လို့ VOA ကိုခုလိုပြောပြပါရစေ။
တိုင်းရင်းသားရေးကိုပို့ပြီးတော့ပြည်လဲအဖို့ဆိုပြီးတော့တိုင်းရင်းသားရေးရာဝန်ကြီးဌာနကိုမဖြစ်ချောင်ပေါ်ဆောင်ပေးတဲ့တိုင်းရင်းသားအတွက်တိုင်းရင်းသားရေးကိုကျွန်တော်တို့ဆွေးနွေးတိုင်ပြန်အောင်တိုင်းရင်းသားတွေရဲ့တင်ပြတဲ့လူလာချက်တွေပါတယ်စိတ်တိုင်းလို့ရအောင်ဆိုတော့အစီပေါ်လေအစိုးရနဲ့ဒီတိုင်းရင်းသားနဲ့ကျွန်တော်တို့ကအဲ့ဒီကြားခံနဲ့ဆက်သွယ်ပြီးရုံပဲပေါ့
ဒီချိန်ကတမန်တော်အနေနဲ့ပြည်တော်စုဝင်ကြီးအမည်စင်းအခုတင်သွင်းမှုဟာလွှတ်တော်ကိုအဆိုပြုချက်တာဖြစ်ပါတယ်ဒီထဲမှာတဦးဟာဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်တွေနဲ့ကန့်ညီမှုမရှိဘူးလို့ယူဆခဲ့မယ်ဆိုခဲ့ရင်လွှတ်တော်ကိုယ်စားလှယ်တွေဘက်ကပြည်ထောင်စုလွှတ်တော်မှာကန့်ကွက်ပိုင်ခွင့်ရှိပါတယ်ကန့်ကွက်သူမရှိဘူးဆိုရင်ဒီစီရင်တိုင်းအတီးဖြစ်မှာဖြစ်ပြီးအစိုးရတက်မှာဒီလူတွေဟာတာဝန်ထမ်းဆောင်ရတော့မှာဖြစ်ပါတယ်